အမေရိကန်ရောက်မြန်မာတွေသမရအိမ်ပြီးတော့ရှေ့မှာဘာတွေတောင်းဆိုခဲ့ကြတယ်လဲအရင်ဆုံးကြည့်အောင်ပါအချင်းထောင်တွေထဲမှာဖန်ဆီးခံထားရတဲ့အမျိုးသားပညာရေးဥပဒေကိုဆန့်ကျင်ဆန္ဒပြခဲ့ကြတဲ့ကျောင်းသားကျောင်းသူတွေအမြန်ဆုံးလွတ်မြောက်ရေးနဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဖြစ်လာအောင်သမရဦးသိန်းစိန်အစိုးရကိုအမေရိကန်သမရဘရက်အိုဘားမားအနေနဲ့ဖိအားပေးတိုက်တွန်းဖို့အတွက်မတ်လ21ရက်စနေနေ့ကဝါရှင်တန်ဒီစီသမရအိမ်ပြူတော်ရှေ့မှာမြမရေလှုပ်ရှားသူတွေကတောင်းဆိုခဲ့ကြပါတယ်အသေးစိတ်ကိုမန့်ရင်ချင်းနိုင်ကဆက်ပြောပြပါမယ်ရှင
်မြမနိုင်ငံမှာကျောင်းသားတပိတ်ကိုအစိုးရကအကြမ်းဖက်နှိမ်နီးဖြိုခွဲခဲ့တာကိုဆန့်ကျင်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကဝါရှင်တန်ဒီစီမေရီလန်ဗာဂျီးနီးယားပြည်နယ်တွေမှာနေထိုင်နေတဲ့မြမမိသားစုတွေကမက်လ14ရက်နေ့ကစပြီးအပတ်စဉ်စနေနေ့တိုင်းတမရအိမ်ဖြူတော်ရှိမှဆန္ဒပြနေကြတာပါဖန်ဆီးခံထားရတဲ့ကျောင်းသားတွေကိုတမရဦးသိန်းစိန်အစိုးရကလှုပ်မပေးမချင်းဆန္ဒပြသွားမှာဖြစ်တယ်လို့ဆန္ဒပြပွဲစီစဉ်သူတဦးဖြစ်တဲ့မက်အတာကပြောပါတယ
်ဘာဖြစ်လို့လဲဆိုတော့အခုလက်ရှိအချိန်ဒီမှာလေဗရန်မှာငြိမ်းချမ်းရတယ်ဆန္ဒပြပြီးတော့မှသူတို့ရဲ့ပြည်များအရေးအတွက်ငြိမ်းချမ်းရတယ်ဆန္ဒပြနေကျောင်းသားတွေကိုဒုမဆန္ဒရိုက်နှက်ပြီးတော့မှဖန်ဆီးပြီးတော့မှထောင်ချထားတဲ့အတွက်လာပြီးတော့မှဆန္ဒပြတာဖြစ်ပါတယ်။ကျောင်းသားတွေအဲ့လိုရိုက်နှက်ဖန်ဆီးတာကိုရှုံးချတယ်။ကျောင်းသားတွေတရားမကျန်ပြန်လှုပ်ပေးဖို့အတွက်ကိုကျမတို့အနေနဲ့တွန်းအားပေးတဲ့အနေနဲ့ဒီဟောရောက်ရှိမှလာပြီးတော့ဆန္ဒပြတာဖြစ်ပါတယ်။
အမေရိကန်သမရအိမ်ဖြူတော်ရှေ့မှာပေါ့နော်။ရွေးချယ်ပြီးတော့ဘာကြောင့်ဆန္ဒပြရပါလဲရှင်။
ဘာကြောင့်လဲဆိုတော့မြန်မာပြည်အရေးအတွက်ဒီမိုကရေစီစစ်စစ်မှန်မှန်ရရှိဖို့အတွက်ပေါ့နော်။ဟိုအမေရိကန်ဟိုသမရကိုလာပြီးတော့မှအဲ့လိုဝိုင်းကူညီပေးဖို့အတွက်ပေါ့ပို့ပြီးတော့မှလှုပ်ဆောင်ပေးဖို့ကိုတွန်းအားပေးတဲ့အနေနဲ့ဆန္ဒလာပြတာဖြစ်ပါတယ်။ဘာလို့အမေရိကန်နိုင်ငံကဒီမိုကရေစီနိုင်ငံကိုမြန်မာပြည်ကိုသူတို့အနေနဲ့ပို့ပြီးဖိအားပေးနိုင်မယ်လို့တော့ယုံကြည်တယ်
။ဆိုတော့အမေရိကန်ဘက်ကနေပြီးတော့မြန်မာအစိုးရပေါ်မှာသူတို့ဘယ်လိုမျိုးတွေဖိအားပေးနိုင်တယ်လို့ရောမြင်လဲရှင်။
အဓိကအနေနဲ့ကတော့ကိုတစ်ချိန်လုံးကကျမတို့ဟိုသူတို့လုတ်ခဲ့တယ်လို့ပဲပေါ့နော်ဆန့်ရှင်ပဲအဓိကအဲဆန့်ရှင်ကိုအဓိကလုပ်ရမယ်အခုကဗမာပြည်မှာဟိုအစိုးရထဲမှာလည်းဟိုဒီမိုကရေစီကိုတကယ်လိုချင်တဲ့ဟိုလူတွေရှိတယ်လို့ပဲဒီမိုကရေစီကိုမလိုလားတဲ့အစိုးရလူကြီးပိုင်းကြီးလည်းရှိနေတယ်လေအဲဒါကြောင့်အဲ့ဒီလိုမျိုးလုတ်နေတဲ့လူတွေကိုဆန့်ရှင်အနေနဲ့ပိတ်ဆို့မှုတွေသူတို့တာဝန်ရှိတဲ့နိုင်ငံသားကိုပြင်ပြတော့တင်လို့မရအောင်သူကအဲ့ဒီလိုလုတ်လို့မရအောင်အစိုးရကြီးကပိတ်ဆို့နိုင်မယ်ဆိုရင်တော့ပုံပြီးကောင်းမယ်လို့ထင်တယ်
Washington DC ကမြန်မာတန်ယုံရှိမှလည်းနေ့စဉ်ဆန္ဒပြပွဲတွေပြုလုပ်နေပြီးရပ်ပေါင်း17ရက်မြောက်ရှိသွားပြီလို့မက်အတာကပြောပါတယ်။ဖန်ဆီးခံထားရတဲ့ကျောင်းသူကျောင်းသားတွေကိုချင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂအပါအဝင်အမေရိကန်အစိုးရနဲ့ဥရောပသမဂ္ဂတို့ကလည်းမြန်မာအစိုးရကိုတိုက်တွန်းထားတာပါ။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဦးဆောင်တဲ့ဒီမိုကရေစီပညာရေးကျောင်းသားတပိတ်ပင်မစစ်ကြောင်းဟာဇန်နဝါရီလ20ရက်နေ့ကတည်းကမန္တလေးမြို့ကနေရန်ကုန်မြို့ကိုချီတက်ဆန္ဒပြခဲ့ကြတာပါဒါပေမဲ့ရန်ကုန်မြို့ကိုမရောက်ခင်ပဲခူးတိုင်းလက်ပတန်းမြို့မှာပိတ်ဆို့တားဆီးခံခဲ့ရပြီးမက်လ10ရက်နေ့မှာအကြမ်းဖက်ဖြိုခွဲခံရပြီးတဲ့နောက်ကျောင်းသူကျောင်းသား100ကျော်ဖမ်းဆီးခံထားရပါတယ်ရှင်